Mac မြို့တွေရေအင်တာနက်ကိုလူတွေကြဲကြဲပြန့်ပြန့်အသုံးပြုလာကြတာနဲ့အမျှ online ပေါ်မှာတယောက်ပေါ်တယောက်မဟုတ်မတရားပြောတာဝေဖန်အပုတ်ချတာလှုပ်ကြံဆွဆွဲတာချိမ့်ချောက်အကြက်ကိုင်းငွေညစ်တာစတာတွေလည်းအဖြစ်များလာတယ်နော
်ဟုတ်တယ်ရှင်အဲ့ဒီလိုလောက်ရက်မျိုးတွေကို cyber bullying လို့ခေါ်ကြတယ်မဟုတ်လား cyber ဆိုတာကကျမတို့နေ့စဉ်သုံးနေတဲ့ online ကိုခေါ်ပြီး bullying ဆိုတာကတော့တရိုက်ပြောရရင်တော့အနိုင်ကျင့်ပိုကြတာပေါ့ရှင် cyber bullying ဆိုတော့ online ပေါ်မှာအနိုင်ကျင့်ပိုကြတာပေါ့ဒါပေမဲ့တကယ်တမ်းကျတာမန်နားလေတဲ့အနိုင်ကျင့်ပိုကြတယ်ဆိုတာထက်အများကြီးပိုဆိုးပါတယ်
ဟုတ်ပါတယ်ဒါကြောင့်လဲအင်တာနက်ကိုကြကြပြန့်ပြန့်သုံးလာနေပြီဖြစ်တဲ့မြန်မာနိုင်ငံကကျွန်တော်တို့ပြည်သက်တွေအတွက် cyber bullying အကြောင်းကျွန်တော်တို့သိထားသလောက်ပြောပြကြရအောင်ပ
ါ cyber bullying ဟာ cell phone computer tablet စတဲ့ digital နှီးသုံးပစ္စည်းတွေပေါ်မှာဖြစ်တာပါလူတွေမြင်နိုင်ဝင်ပြောနိုင်ဒါမှမဟုတ်ပြန်မျှဝင်နိုင်တဲ့ online ပေါ်က social media တွေဆွေးနွေးခန်းတွေဒါမှမဟုတ် computer game ကစားတဲ့နေရာတွေမှာဖြစ်နိုင်ပါတယ
်တယောက်ယောက်နဲ့ပတ်သက်ပြီးမကောင်းသဘောပါတဲ့ညှဉ်းပန်းစီတဲ့မာယူနေဒါမှမဟုတ်စိုးရွားတဲ့အကြောင်းအရာတွေကိုပို့တာတင်တာဒါမှမဟုတ်ဖြန့်ဝေတာတွေဟာစိုက်ဘာဘူးလင်းမြောက်တဲ့လုပ်ရက်တွေပါဒါအပြင်တယောက်ယောက်ကိုအရှက်ရစေတဲ့ဒါမှမဟုတ်ဂုံတိတ်ခါထိခိုက်စေတဲ့ပုဂ္ဂိုလ်ရေးသို့မဟုတ်ပုဂ္ဂလိကအချက်လက်တွေကိုတခြားလူတွေသိအောင်ပြန်ဖြန့်တာလည်းပါပါတယ်တချို့စိုက်ဘာဘူးလင်းလုပ်ရက်တွေဆိုရင်ဥပဒေကိုချိုးဖောက်တဲ့ရာဇဝတ်ကြောင်းမကင်းတဲ့လုပ်ရက်တွေတောင်မှဖြစ်နိုင်ပါတယ
်စိုက်ဘာဘူးလင်းဟာFacebook, Instagram, Snapchat နဲ့ Twitter တို့လို social media တွေ phone, computer နဲ့ tablet တွေကနေပို့တဲ့ SMS စာတို့တွေနောက် Facebook Messenger လို့ချက်ချင်းစာရိုက်ပို့နိုင်တဲ့နေရာတွေ email တွေစတဲ့နေရာတွေမှာအများဆုံးဖြစ်တတ်ပါတယ
်။ Cyber bullying အန္တရာယ်ကိုအများဆုံးကြုံရနိုင်သူတွေကတော့ကလေးတွေနဲ့ဆယ်ကျော်သက်လူငယ်တွေပါ။အထူးသဖြင့် LGBTQ အစုဖွဲ့တွေမှာပါတဲ့လူငယ်တွေ၊မတန်ဆွမ်းသူတွေလူမှုဆက်ဆံရေးမှာတတိတခြားဖြစ်နေတဲ့လူငယ်တွေဟာ cyber bullying အန္တရာယ်ကိုပိုပြီးကြုံရနိုင်ခြေရှိပါတယ
်။ဝါရာ၊ပိန်နာ၊မြင့်မှန်တက်ရတာ၊ဝစ်တဲ့အဝစ်အစားနောက်အတန်းတွေကိုလူအစ်စ်အနေနဲ့ရောက်လာတာစသည်အဖြစ်ကျန်တဲ့အတန်းဖော်တွေကအမြင်ခံရတဲ့ကလေးတွေဟာ cyber bullying ကြုံရနိုင်တဲ့အန္တရာယ်ရှိပါတယ်။ဒါပြင်ကိုကိုကိုမကာကွယ်နိုင်ပျော့ညံ့တယ်လို့အမြင်ခံရတဲ့သူတွေစိတ်ကြစိုးရိမ်ပူပန်ယုံကြည်မှုအားနည်းတဲ့သူတွေဟာလည်းcyber bullying အနေနဲ့ကြုံရနိုင်ခြေရှိပါတယ်
။ဒါအပြင်ဘလူကလေးတွေဟာ cyber bullying လုပ်တတ်တယ်ဆိုတာကိုလေးလာသတ်မှတ်ထားတာလည်းရှိပါတယ်။အပေါင်းအသင်းဆက်တဲ့ကလေးတွေလူမှုဆက်ဆံရေးမှာအထက်စီးရှိသူတွေသူတို့ကိုသူတို့အလွန်အကျွံထင်ပေါ်ခြင်းသူတွေနဲ့တခြားလူတွေကိုလွှမ်းမိုးထိန်းချုပ်ခြင်းတဲ့ကလေးမျိုးတွေဟာ cyber bullying လုပ်နိုင်ခြေရှိသူတွေပါ။
အလွယ်တကူဒေါသထွက်စိတ်ကတိကအောက်ဖြစ်တတ်တဲ့သူတွေ၊နောက်မိဘရဲ့အထင်ကွပ်နေတာ၊ဒါမှမဟုတ်ရင်လေမိသားစုတွင်းမှာပြဿနာရှိနေတဲ့ကလေးမျိုးတွေ၊တခြားကလေးတွေနဲ့ပတ်သက်ပြီးတော့မကောင်းမြင်တတ်ကြတဲ့သူတွေ၊နောက်စီကံလိုက်နာဖို့ခက်ခဲတဲ့သူတွေ၊ကြံ့ကြံ့တန်းတန်းလှုပ်ကြဖို့ကောင်းတယ်လို့မြင်တတ်သူတွေ၊တခြားလူတွေကိုအနိုင်ကျင့်သူတွေနဲ့တငယ်ချင်းဖြစ်နေသူတွေဟာလေ cyber bullying ကိုကိုယ်တိုင်လုံနိုင်ခြင်းရှိတဲ့သူတွေအဖြစ်သတ်မှတ်ထားပါတယ်
ကိုကလေးဟာ cyber bullying andre နဲ့ကြုံနေရသလားဆိုတာကိုသိနိုင်တဲ့အချက်၁၀ချက်ကိုသူတတိယလေးလာဖော်ထုတ်ထားတာရှိပါတယ်။စာတို့ Facebook message ဒါမှမဟုတ် email ရတဲ့အခါစိုးရိမ်စိတ်ပူနေပုံရတာ၊ကြောင်မသွားခြင်းဒါမှမဟုတ်နေမကောင်းခြင်းအောင်ဆောင်တာ။ online မှာသူပါတွေလုပ်တယ်ဆိုတာပြောမပြခြင်းတာ။ online အသုံးပြုပြီးချိန်မှာအကြောင်းမဲ့ဒေါသထွက်ဒါမှမဟုတ်စိတ်တက်ကြတာတွေဟာသိနိုင်တဲ့အခြေအနေ၅ခုပါ
။နောက်ထပ်အခြေအနေ၅ခုကတော့ကွန်ပျူတာဒါမှမဟုတ်ဖုန်းကိုသုံးနေရင်လည်းရုတ်တရက်ပိတ်ပစ်လိုက်တာဒါမှမဟုတ်ထထွက်သွားတာနောက်တငယ်ချင်းတွေမိသားစုဝင်တွေနဲ့အထီးအထွေမလုပ်တာရှင်းမပြနိုင်တဲ့ခေါင်းကိုက်ဘိုင်းနာတာတွေဖြစ်လာတာညဘက်မှာအိတ်မပြောတာရှင်းမပြနိုင်တဲ့ကိုယ်အလေးချိန်တက်တာကြတာနဲ့ကိုယ့်ကိုယ်ကိုတတ်သိဖို့စဉ်းစားတာဒါမှမဟုတ်ဒီလိုလုပ်ဖို့ကြိုးစားတာတွေဖြစ်ပါတယ
် Cyber Bullying and Dread မကြုံရအောင်တားဆီးနိုင်တဲ့အချက်၁၀ချက်ကိုလည်း cyberbullying.org website မှာအသေးစိတ်ဖော်ပြထားပါတယ်cyber bullying အကြောင်းနဲ့ဘယ်လိုဖြစ်တတ်တယ်ဆိုတာကိုသိအောင်လုပ်ထားပါကိုယ့်ရဲ့ password တွေပို့ကိုရေးအချက်လက်တွေကိုတေချာသိမ်းထားပါတခြားလူတွေလုံးဝမသိမမြင်ပါစေနဲ့ဒါအပြင်ကိုယ့်ရဲ့အချက်ဆုံးတင်ငယ်ချင်းမဖြစ်ပါစေအဲ့ဒီအချက်လက်တွေကိုမပေးပါနဲ့တခြားလူတွေသိသွားပြီဆိုတာနဲ့ပြောင်းပစ်ပ
ါ social media ပေါ်မှာကိုယ့်ထက်ပုံကိုတင်တော့မယ်ဆိုရင်အဲ့ဒီပုံမျိုးဟာကိုယ့်ရဲ့မိဘအဖိုးအဖွားတွေအပြင်ကျန်တဲ့တကဘာလုံးကတွေ့မြင်လို့ရတဲ့ပုံမျိုးဟုတ်ရဲ့လားဆိုတာစဉ်းစားပြီးတော့မှတင်ပါ cyber bullying လုပ်တဲ့လူတွေဟာကိုယ့်ထက်ပုံကိုသုံးပြီးကိုကိုကောင်းကောင်းတွတ်ခါပေးနိုင်ပါတယ်။ကိုမသိတဲ့သူတွေကပို့လိုက်တဲ့အီးမေးလ်တွေ၊စာတိုတွေ၊ Facebook Message တွေကိုလုံးဝမဖွင့်ပါနဲ့
website တွေဒါမှမဟုတ်ကိုသုံးတဲ့ internet explorer တို့ firefox တို့ safari တို့စတဲ့ browser တွေထဲမှာ password တွေကိုမသိမ်းပါနဲ့ computer ဒါမှမဟုတ် cell phone နဲ့တုံးပြီးသွားရင်လည်းဆက်ပြီးမဝင်ထားပါနဲ့ထွက်လိုက်ပါအထူးသဖြင့်စာကြည့်တဲ့လူနေရာမျိုးက computer မှာ facebook သုံးပြီးပြီးဆိုရင် log out လုပ်ပါကိုယ့်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှမျိုးတွေ social media ပေါ်လုံးဝမတင်ပါနဲ့ကိုတင်တဲ့ပုံမူတည်ပြီးလူတွေကကိုယ့်ကိုဆုံးဖြတ်နိုင်တာကြောင့်အလုတ်တို့ပညာတော်သင်စုတို့အလုတ်တင်အခွင့်လန်းတို့စတာတွေဆုံးရှုံးသွားနိုင်ပါတယ်
။စိုက်ဘာဘူးလီအန်နေရကနေကင်းဖို့အတွက်ကာယကံရှင်ကလေးတွေလူငယ်တွေကိုယ်တိုင်မာရောလူကြီးမိဘအုပ်ထိန်းသူတွေမှာပါတာဝန်ရှိပါတယ်။စိုက်ဘာဘူးလီအလုတ်ခံရတာကြောင့်ကိုယ့်ကိုယ်ကိုတက်တည်သွားတဲ့ဖြစ်ရမျိုးတွေတောင်ရှိဘူးတဲ့အတွက်အထူးသတိထားသင့်လာပါတယ်
။မြန်မာနိုင်ငံမှာအင်တာနက်သုံးစွဲမှုကျေပြန့်လာတာတိတ်မကြလာသေးတာကြောင့်ဒီလိုပြဿနာမျိုးတွေတကယ်တမ်းရှိနေပြီလားဆိုတာအတိအကျမပြောနိုင်ဘူးရှိမနေဘူးလို့လည်းတေချာပေါက်မပြောနိုင်ပါဘူးအားလုံးပဲအထူးသတိထားသင့်ပါတယ်လို့တိုက်တွန်းတင်ပြလိုက်ရပါတယ်ခင်ဗျာ